ကယားပြည်နယ်မှာတစ်လေးလုံးစစ်စင်ရေးစတင်လိုက်တဲ့နိုဝင်ဘာလ17ရက်နေ့ကနေဒီကနေ့အထိ၄ရက်မြောက်နေ့ဆိုလို့ရှိရင်လိုက်ကောတက္ကသိုလ်အပါအဝင်နေရာနှံ့ပြားမှာပြင်းပြင်းထန်ထန်နဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ကရင်နီတပ်ပေါင်းစုတွေကလိုက်ကောမြို့ကိုတိုက်ခိုက်သိမ်းပိုက်နိုင်ဖို့ကြိုးစားနေတယ်လို့ကာကွယ်ရေးတပ်နဲ့မြို့ကန်တွေက VOA ကိုပြောပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းပစ်ခတ်မှုတွေကြောင့်အရက်သား20ထပ်မင်းနဲ့တေဆုံးခဲ့ရတယ်လို့15ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီလူ့အခွင့်ရေးအဖွဲ့ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒီသတင်းအပြည့်အစုံကိုမဆူမွန်ကပြောပြပေးပါမယ်ရှင်
။နိုမာလာ14ရက်နေ့ဒီကနေ့မနက်အစောပိုင်းလောက်ကတည်းကလွိုက်ကော်မြို့ပတ်ဝန်းကျင်မှာနှစ်ဖက်တိုက်ပွဲတံတွေကိုပြင်းပြင်းထန်ထန်ကြားခဲ့ရတယ်လို့လွိုက်ကော်မြို့ကစစ်ရှောင်းအရေးအကူအညီပေးနေတဲ့တန်ဃာတော်တစ်ပါးက VOA မြန်မာပိုင်းကိုမိတ်ပါတယ်
။ဒီလိုဆက်တဲ့နေရာနေပိုင်းမှာတိုက်လာဒီကြီးစီအခုလည်းပြင်းနေရမြို့ပတ်ပတ်စားလေဦးဖြစ်တာ။သို့သောဒီတက်ကလို့ပေါ့နော်အခုဖြစ်နေတာ။အခုအဓိကဖြစ်နေတာကတော့နတ်နတ်တော်၊ပန်းတီတော်တို့နတ်နတ်တော်တို့နော်မာတက်ကတော်ပေါ့နော်တော်ခုတို့နော်မိုင်းလုံးအောက်ခက်မိုင်းလုံးဆိုတော့မြို့ထဲမြောက်အိုးမိုင်းရက်ကွက်ထဲမြောက်ကဦးအောက်ထက်ပဲချနေတယ်သူတို့ကလည်းမြို့အေးမြို့ပင်ဖို့အတွက်တိုက်နေတယ်နော်ဟိုကလည်းမြို့အသိမခံရဘူးအတွက်ဒီအဲ့လည်းပြန်ကြတော့မှခုခံတိုက်ခိုက်တယ
်လွိုက်ကော်မြို့ကထင်းငါလျာရက်ကွက်နတ်နတ်တော်ရက်ကွက်ဒေါ်ဥခုရက်ကွက်စားတဲ့စစ်ကောင်စီတပ်စခန်းရှိတဲ့နေရာအနှံ့မှာတိုက်ပွဲတွေပြင်းထန်နေတာဖြစ်ပါတယ်ဒီကနေ့မနက်မှာတော့လွိုက်ကော်တက္ကသိုလ်တဝိုက်မှာဖြစ်ပွားပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့လေကြောင်းကိုတုံးပြီးတော့ဒီကနေ့အထိတောက်လျှောက်ပစ်ခတ်တိုက်ခိုက်နေတယ်လို့မြို့ကန်တွေက VOA မြန်မာပိုင်းကိုပြောပါတယ်။စစ်ဘေးသစ်မြို့ကန်ပြည်သူအများစုကတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့တိုက်ပွဲတွေကြားမှာပိတ်မိနေတဲ့လူကတော့တရားထက်မနေကြန့်ရှိနေတယ်လို့လည်းပြောပါတယ်။စစ်ကောင်စီဘက်ကလမ်းသွားလမ်းလာပြည်သူတွေကိုပါပစ်ခတ်နေတာမို့လို့ဘေးလွရာကိုတင်းရှောင်နိုင်ရေးသူတို့တပ်စခန်းအနီးတစ်ဝိုက်ကိုမဖြတ်ကျော်ရဲဘူးလို့လည်းပြောပါတယ်။ကရင်နီတော်လှန်ရေးအင်အားစုတွေကလိုက်ကော်မြို့ကိုခြိတက်လာနေတာဖြစ်ပါတယ်။လက်ရှိမှာတော့လိုက်ကော်မြို့ပတ်ဝန်းကျင်နေရာအနှံ့မှာတိုက်ပွဲပြင်းထန်နေပါတယ်။တစ်လေးလုံးစစ်စင်ရေး၃ရက်မြောက်နေ့မနေ့ညနေပိုင်းအထိစစ်ကောင်စီရဲ့တပ်စခန်းနှစ်ခုကိုထပ်မံသိမ်းပိုက်နိုင်တယ်လို့တိလေးလုံးစစ်စင်ရေးမှာပါဝင်တိုက်ခိုက်နေတဲ့ဒမောဆိုးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတို့ကလည်း VOA ကိုအခုလိုပြောပြပါဗျ။
အခုလက်ရှိတပ်ဖွဲ့ချင်းတွေတော့ကျွန်တော်တို့ဒီလက်ကော်မှာပဲကျွန်တော်တို့တပ်ပေါင်းစုတွေဟိုတော်တော်များများလက်ကော်မှာပြီးစီတက်ကြတော့ဘောနော်မှာတပ်ဖွဲ့ပို့ဆောင်ကြတော့ဒီနေ့ကနေဝန်ကျင်နဲ့စားဖြစ်တယ်ဗောနော်တိုက်ပွဲတော့ရတဲ့ဆက်တိုက်ဖြစ်တယ်ပြီးတော့ကျွန်တော်တို့ဒီထင်းကားလျားဒီစစ်ကကိန်းစခန်းလည်းကျွန်တော်တို့ပြင်လိုက်ရပြီဗောနော်နောက်ပြီးတော့တက်ကတူထင်းကားလျားနဲ့တက်ကတူကဒီတပ်စခန်းလည်းကျွန်တော်တို့မနေ့ညဒီဆောင်နေခုနေနေဝင်ကြည့်တော့မှတင်းလေးတင်းစီရမိပေါ့နော်အခုတော့ကျွန်တော်တို့ဒီမြို့ထက်ထိဒါကစားထက်ထိတော့ကျွန်တော်တို့ဝင်နိုင်ဖို့တော့ဒီတော်တော်လေးကြိုးစားရရအောင်ပေါ့
တီလေးလုံးပထမရက်စစ်စင်ရေးမှာတော့စစ်ကောင်စီစခန်း9ခုကိုသိမ်းပိုက်နိုင်ခဲ့ပါတယ်3ရက်မြောက်တဲ့နေ့မနေ့တုန်းကလည်းနောက်ထပ်စခန်း2ခုကိုသိမ်းဆီးနိုင်ခဲ့တယ်လို့ပြောပါတယ်ဒီမော့ဆိုးမြို့နယ်စစ်ကောင်စီရဲ့ဖျားဖြူဂိတ်စခန်းကိုစစ်စင်ရေးပထမရက်မှာသိမ်းပိုက်နိုင်ခဲ့ပါတယ်နောက်တနေ့မှာတော့စစ်ကောင်စီဘက်ကအင်အား90လောက်နဲ့ထိုးစစ်ဆင်လာခဲ့ပါတယ်။အဲဒီနောက်မှာတော့တိုက်ပွဲပြန်လည်ပြီးတော့ဖြစ်ပွားခဲ့ပါတယ်။တော်လှန်ရေးတပ်တွေဘက်ကဖျားဖြူဂိတ်စခန်းကိုပြန်ပြီးတော့မှသိမ်းပိုက်နိုင်ခဲ့တယ်လို့လက်နက်ခဲယမ်းတွေကိုလည်းသိမ်းဆီးရမိတယ်လို့ဒမောဆိုးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူကပြောပြပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ KNPP နဲ့ PDF တပ်ဖွဲ့တွေကစစ်ရေးနဲ့ဘာမှမပတ်သက်ဆိုင်တဲ့လိုက်ကော်တက္ကသိုလ်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့လာရောက်တိုက်ခိုက်တာဖြစ်ပြီးနယ်မြေကလုံခြုံရေးတပ်ဖွဲ့နဲ့အပြန်အလှန်ထိတွေ့မှုဖြစ်ခဲ့ပါတယ်လို့မနေ့တုန်းကပဲသတင်းထုတ်ပြန်ပြောဆိုခဲ့ပါတယ်။မနေ့တုန်းကလိုက်ကော်မျိုးရက်ွက်ထဲမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲတဲ့အတွက်အရက်သားပြည်သူ2ဦးသေဆုံးပြီးတော့9ဦးထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့လိုက်ကော်မျိုးစစ်ရှောင်းအရေးကူညီပေးနေတဲ့တန်ဃာတော်တစ်ပါးက VOA ကိုမိတ်ပါတယ်
။အဲဒီသူရက်ွက်ကအိမ်မှာမလုံးမပြီးကြတော့မင်းညာတော့ကနော်အကြတော့အိမ်ညောက်ဆွေးချင်းပြီးသွားတယ်အခုကမတူရတဲ့ဟိုနိုင်စုမျိုးတွေလည်းမထွက်ရတော့ဒဏ်ရာရတော့၄-၅ဦးလောက်ရရှိရဟိုပြီးတာတော့ဒီမင်းမှညောက်ကြလားကျွန်တော်တို့မဖြစ်သေးဘူးဒီတော်ရင်ခွက်လေးကတော့တော်တော်လေးကိုရှောင်ပြီးတော့မှခိကိုက်နေအောင်တော့လုပ်နေတယ်လို့ထင်တာပဲ
လက်နက်ကြီးနဲ့လေကြောင်းတက်ခဲမှုတန်းကြောင့်၃ရက်အတွင်းမှာပဲအရက်သား20ဦးထပ်မင်းနဲ့တေဆုံးပြီးတော့15ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းကရင်နီလူခွေရေးအဖွဲ့ကဒီကနေ့သတင်းထုတ်ပြန်ထားပါတယ်ထိခိုက်တေဆုံးခဲ့ရသူတွေကတော့မိုးပြဲနဲ့လိုက်ကော်ကဒေသခံပြည်သူတွေဖြစ်တယ်လို့ပြောပါတယ်ရှင်